in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်ဒီ American တန်ရဲ့2019ခုနှစ်ဇန်နဝါရီလ16ရက်ဗုဒ္ဓဟူးနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်ပြန်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဟုပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ကင်ညာနိုင်ငံနိုင်ဂူမြို့တော်ကဟိုတယ်တစ်ခုနဲ့ရုံးနေရှိရနေရာကိုစီးနင်းတက်ခတ်မှုအဆုံးသတ်ပြီးဖြစ်တဲ့အကြောင်းသမနာကကြေညာပါတယ်ဇင်ဘာဝေနိုင်ငံမှာစိုးရဆက်ချင်ဆန္ဒပြပွဲတွေ၃ရက်ထိရောက်လာချိန်မှာပဲတင်ရှားတဲ့နိုင်ငံရေးတချို့လှုပ်ရှားသူတွေကိုလူမျိုးတက်ဖွဲ့တွေဖမ်းဆီးလိုက်ပါတယ်ဒီလိုဖြစ်တဲ့အောင်နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူကြေညာပေးကြမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ရခိုင်ပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြတိုက်ပွဲတွေပြင်းထန်လာနေတယ်လို့တိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးတော့ထုတ်ပြန်ပြောဆိုတာတွေမှာနှစ်ဖက်အကြားကွဲလွဲချက်တွေရှိနေတယ်လို့ဆိုပါတယ်
မြန်မာပြည်ကလည်းဒီနေ့တော့လည်းဒီနေ့ဖြစ်သွားတဲ့ပုံမှာဖြစ်သွားပြီးတော့ကြာဒီကနေ့ဒီနေ့နိုင်ငံတက်တဲ့ပြန်ထုတ်သွားတဲ့အခြေအနေရှိပါတယ်က
တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွဲပဲအတူတူမှုဘုံမှုချုပ်ဇော်မင်းထွန်းပြောသွားတာပါသတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်ဒါအပြင်ပလောင်လက်နက်ကိုင်အဖွဲ့ကစစ်ပွဲတွေရပ်တန့်ပြီးတွေ့ဆုံဆွေးနွေးဖြေရှင်းဖို့အသင့်ရှိတယ်လို့ပြောတဲ့အကြောင်းနဲ့ဥရောပသမ္မတကနေနှုတ်ထွက်နိုင်ရင် EU နဲ့ညှိနှိုင်းခဲ့တဲ့သဘောတူညီချက်ကိုဗြိတိန်လွှတ်တော်မှမနေ့ကမဲခွဲတာမှရှုံနေခဲ့တဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်စုမြတ်မွန်တို့ကပြောပြပေးပါရှင
်။ကင်ညာနိုင်ငံနိုင်ဂူမျိုးတော်ကဟိုတယ်တစ်ခုနဲ့ရုံးနေရှိရနေရာကိုစီးနင်းတက်ခတ်မှုတွေအဆုံးသတ်သွားပြီဖြစ်တဲ့အကြောင်းသမရဦးဟူကင်ရတားကကြေညာလိုက်ပါတယ်။ဒူစစ်တီတူဟိုတယ်ဝင်းနဲ့ကတက်ခတ်မှုမှာအကြသား14ဦးသေဆုံးပြီး900လောက်ကိုလူမျိုးတက်ဖွဲ့ဝင်တွေကတင်နိုင်တဲ့အကြောင်းလဲဒီနေ့ဆောပိုင်းနိုင်ငံကိုပြောကြတဲ့မင်းကုန်းမှာသမ္မတကပြောဆိုထားတာပါတက်ခတ်မှုမှာပါဝင်သူတွေကိုအကြမ်းဖက်သမားတွေဖြစ်သမ္မတကရည်ညွှန်းတုံ့ပြန်ပြီးအားလုံးကိုတုတ်တင်ရှင်းလင်းလိုက်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်သေဆုံးမှုတွေထဲမှာအမေရိကန်နိုင်ငံသားတူပါဝင်ကြောင်းအမေရိကန်နိုင်ငံခြားရုံးကြီးဌာနကလည်းမနေ့နောက်ပိုင်းမှာတည်ပြခဲ့ပေမဲ့ဘသူပွဲဝါဆိုတာထုတ်မပြောပါဘူးတက်ခတ်မှုတွေဗြိတိန်နိုင်ငံသားတူသေဆုံးတဲ့အကြောင်းလဲသတင်းတွေထွက်ပေါ်နေပါတယ်မနေ့မွန်လပိုင်းကဘန်တခုရှိကပေါက်ကွဲမှုနဲ့ဟိုတယ်ကမ်းမတွေကအသေးခံဘုံပေါက်ကွဲမှုတွေနဲ့စတင်ခဲ့တဲ့တိုက်ခတ်မှုကိုတော့အဲရှာဘတ်စစ်သူကြောက်ဖွဲ့ကသူတို့လက်ချက်ဖြစ်နေကြေညာထားတာပါလူညွေးကင်မရာကမှတ်တမ်းတင်ထားတဲ့ဗီဒီယိုမှာတော့တနသမား၄ဦးကိုကားရနားရနေရာကနေဖျက်ရှောက်လာပြီးသူတို့ထဲကအနည်းဆုံးတစ်ယောက်ကစတင်ဖြစ်ခဲ့တာကိုလည်းတွေ့ကြရပါတယ်ဒီနောက်မှာတော့ရုံးနဲ့ဟိုတယ်ဝန်ထမ်းတွေဧည့်သည်တွေကလည်းထိတ်လန့်တကြားစာဝတ္ထုတွေကထွက်ပြေးကြတယ်လို့ပရင်းပေါက်တွေကနေတွေ့ဆင်းသူတွေရှိတယ်လို့ပြခတ်မှုတွေကြားမှာရဲကားတွေနဲ့ရန်နံမြအကာအကွယ်တွေနောက်ပုံအောင်မှုတွေလည်းရှိပါတယ်စားတောက်ဆိုင်တစ်ခုထဲမှာဆိုရင်လည်းစပွဲတွေမှာစားလက်စားတန်းတန်းနဲ့တိစုံတန်းရရတဲ့သူတွေကိုဝင်ရောက်ရှင်းလင်းတဲ့ရဲတွေတွေ့မြင်ခဲ့ကြရတာပါမြင်မြင်တွေ့သူတချို့ကလည်းကိုခန္ဓာစိတ်ပန်းတွေကိုကြမ်းမြင်ပေါ်မှာတွေ့ရတဲ့အကြောင်းပြောဆိုထားကြပါတယ်
EU ဥရောပသမဂ္ဂတွေကနေဗြိတိန်နှုတ်ထွက်သွားပြီးနောက်ပိုင်းနှစ်ဖက်ဆက်ဆံရေးနဲ့ပတ်သက်တဲ့သဘောတူညီချက်တွေကိုဗြိတိန်ပါလီမန်မှာပယ်ချခဲ့ပြီးတဲ့နောက်တကယ်လို့ဗြိတိန်ဘက်ကအထူးကတောင်းဆိုနေတာတွေကိုပြောင်းရင်တော့သဘောတူညီမှုတစ်တခုရအောင်လို့ဆွေးနွေးဖို့အသင့်ပဲလို့ EU ဘက်ကပြောကြားလိုက်ပါတယ်ကုန်သွယ်ရေးနှစ်ဖက်နိုင်ငံသားတွေတွာလာရေးစတာတွေပါဝင်တဲ့ EU နဲ့ Britain အစိုးရကြားရရှိထားတဲ့သဘောတူညီမှုကို Britain Parliament မှာပြက်ပြက်သားသားမဲခွဲပယ်ချခံခဲ့ရပါတယ်။ဒါကြောင့်ဝန်ကြီးချုပ် Theresa May အစိုးရအပေါ်အယုံကြည်ရှိမရှိမဲခွဲဖို့အတွက်အတိုက်ခံ Labour Party ဘက်ကတင်သွင်းခဲ့တဲ့အဆိုကိုဒီကနေ့ဆွေးနွေးမဲခွဲမှာဖြစ်ပါတယ်။ဝင်ကြီးချုပ်မေညှိနှိုင်းရရှိထားတဲ့သဘောတူညီမှုဟာအသင့်တော်ဆုံးဖြစ်တယ်လို့ဗြိတိန်နှုတ်ထွက်ရေးဆိုင်ရာ EU ဘက်ကအဓိကညှိနှိုင်းရေးတာဝန်ခံမစ်ရှယ်ဘာနီယေကဒီကနေ့ EU ပါလီမန်မှာထပ်မံပြောကြားခဲ့ပါတယ်။ဒါပေမဲ့ဗြိတိန်အနေနဲ့လွတ်လပ်စွာကုန်သွယ်ရေးနဲ့ပတ်သက်လို့လက်ရှိသဘောတူထားတာထက်ကိုပိုပြီးဆွေးနွေးမယ်ဆိုရင်တော့ EU ဘက်ကညှိနှိုင်းမှုတွေပြန်လုပ်ဖို့အသင့်ပဲလို့မစ္စတာဘာနီယေကပြောပါတယ်။ EU နဲ့သဘောတူထားချက်တွေကိုဗြိတိန်ပါလီမန်ကပယ်ချလိုက်တဲ့အတွက်စနစ်တကျမဟုတ်ပဲ EU တွေကနေထွက်သွားရတော့မယ့်အခြေအနေပိုများနေပြီလို့သူကပြောပါတယ်။ဒီလိုဖြစ်လာခဲ့ရင်ဥရောပတစ်ခုလုံးကမောက်ကမဖြစ်မှာကို EU ခေါင်းဆောင်တွေဘက်ကစိုးရိမ်နေကြတာပါ။ဒီကနေ့ပါလီမန်မှာအယုံကြည်ရှိမရှိမဲခွဲမှုမှာဝန်ကြီးချုပ်မေရှုံးနေခဲ့ရင်တော့အထွေထွေရွေးကောက်ပွဲကျင်းပရမှာဖြစ်ပါတယ်။ဒါပေမဲ့ Conservative Party ညွန်ပေါင်းလုပ်ထားတဲ့မြောက်ပိုင်း Ireland Party ကအစိုးရကိုထောက်ခံမယ်လို့ပြောထားတာမို့ဝန်ကြီးချုပ်အနေနဲ့အနိုင်ရမယ်လို့လေးလာသူတွေကသုံးသပ်နေကြပါတယ်။
အမေရိကန်စီးရလုံငန်းတချို့ရပ်ဆိုင်ထားတဲ့အချိန်မှာပဲလက်စာမရကြတဲ့ဝန်ထမ်းတွေကိုနောက်ပိုင်းမှာလက်စာတွေပြန်ပေးမဲ့ဥပဒေမူကြမ်းတရားကိုဒီနေ့သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးတည်ပြဖို့ရှိနေပါတယ်။ဒါပေမဲ့လည်းသမ္မတနဲ့တိုက်ခတ်ဒီမိုကရက်တစ်ဗဏ္ဍာရေးသုံးချက်အတွက်စစ်ဆန်ညှိနှိုင်းလို့မရသေးတဲ့အတွက်ဘယ်အချိန်မှလက်စာရမလဲဆိုတာကတော့မရေမရဖြစ်နေသေးပါ။အစိုးရလုံငန်းတွေဒီစိတ်ပိုင်းရပ်ဆိုင်ထားတဲ့အတွက်ဒီဇင်ဘာလ22ရက်နေ့ကစလို့အစိုးရဝန်ထမ်း8000လောက်ဟာ လာကမရပဲအလုံးလုံးကြရတာဒါမှမဟုတ်အလုံးမစင်းမဲ့နေနေကြရပါတယ်ဆိုတာလုပ်ငန်းတွေနောက်ထပ်သတင်းတစ်ပတ်ဆက်ရထားမယ်ဆိုရင်တော့ဒီနေ့ထက်မှဝန်ထမ်းတွေနောက်တစ်ချိန်လာစွာရကြအောင်မှာမဟုတ်ပါဘူးဒီချိန်ထဲမှာပဲအစိုးရလုပ်ငန်းတွေတစိတစ်ပတ်ရက်ဆိုင်ထားရတာကြောင့်ရက်ခက်လာမယ့်အကျိုးဆက်တွေရောပါစေဖို့နှစ်စဉ်ဝင်ဝင်ဆောင်သူတွေအတွက်ဝန်ဆောင်မှုပေးဖို့လေချောင်းလုံးညွန်ရေးအစားတောင်းတဲ့ဆေးဝါးဘေးအနီးအခင်းရှိစစ်ဆေးဖို့တွေလိုအရေးကြီးတဲ့ဝန်ဆောင်မှုတွေအတွက်ထောင်နဲ့တောင်းနဲ့ချီတဲ့အစိုးရဝန်ထမ်းတွေကိုလာစွာမြင်ရပဲအလုပ်ပြန်ဆင်းဖို့လည်းအစိုးရကခေါ်ထားပါရဲ့
အမေရိကန်ပြည်ထောင်စုရဲ့ရှေ့နေချုပ်အဖြစ်သမ္မတအဆိုဖြုတ်ထားသူဝီလျံဘားကိုအတည်ပြုသင့်မသင့်အထက်လွှတ်တော်တရားရေးကော်မတီမှဒီကနေ့ဒုတိယနေ့အဖြစ်နဲ့ဆက်လက်စစ်ဆေးကြားနာမှာဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်ရောက်ဆွတ်ဖက်ခဲ့သလားဆိုတာအထူးစုံစမ်းရေးမှူးရောဘတ်မော်လာလုပ်နေတဲ့စုံစမ်းမှုတွေကိုလွတ်လွတ်လပ်လပ်ဆက်လုပ်နိုင်မှာလားဆိုတဲ့မေးခွန်းတွေကိုအင်္ဂါနေ့တုန်းကပထမနေ့အဖြစ်ကြားနာစစ်ဆေးမှုအတွင်းမှာလွှတ်တော်အမတ်တွေကအဓိကမေးခွန်းထုတ်ခဲ့ကြပါတယ်။မစ္စတာဘားကတော့နိုင်ငံရေးအရာဖိအားပေးလာရင်တောင်စုံစမ်းမှုတွေကိုဗက်လိုက်မှုကင်းကင်းလုပ်နိုင်အောင်လို့အကာအကွယ်ပေးသွားမယ်လို့ဖြေကြားခဲ့ပါတယ်။ဒီစုံစမ်းမှုကမရမကအပြစ်ရှာနိုင်အောင်လုပ်တာလို့သမ္မတဒေါ်နယ်ထရမ့်ကအမြဲပြောနေတာပါ။အထူးစုံစမ်းရင်းမှုမစ္စတာမူလာအနေနဲ့အဲ့ဒီလိုလုပ်နေတယ်လို့သူမယုံကြည်ကြောင်းနဲ့စုံစမ်းတွေးရှိချက်တွေကိုလွှတ်တော်နဲ့အများပြည်သူသိရှိအောင်လို့သူအစီရင်ခံစာထုတ်ပြန်မယ်လို့ကြားနာပွဲမှာဝီလျံဘန်းကပြောကြားသွားပါတယ်။နိုင်ငံတော်ရှေ့နေချုပ်အနေနဲ့တီးခြားလွတ်လပ်မှုရှိဖို့အဓိကအရေးကြီးတယ်ဆိုတာနဲ့တရားရေးစနစ်အပေါ်သမ္မတထရမ့်တိုက်ခိုက်ဝေဖန်နေတဲ့ကိစ္စတွေကိုဒီမိုကရက်အမတ်တွေကအလေးပေးမေးခွန်းတွေမေးခဲ့ကြတာပါ။တကယ်လို့တမရကနိုင်ထက်စီးနင်းခိုင်းလာရင်တော့မှမမှန်ကန်တဲ့လှုပ်ရက်ဆိုရင်သူ့အနေနဲ့လက်ခံမှာမဟုတ်ဘူးလို့မစ္စတာဘားကပြန်လည်ဖြေကြားပါတယ်။ဝီလျံဘားဟာတမရဟောင်းဂျော့ဂျ် HW Bush လက်ထက်တုန်းကနိုင်ငံတော်ရှေ့နေချုပ်တာဝန်ကိုယူခဲ့ဘူးသူဖြစ်ပါတယ်ရှင်။
ကျန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းထိုမီတာ70 kHz 10683လိုင်းထိုမီတာ19 kHz 15565နဲ့လိုင်းထိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တဲ့မြန်မာဘာအစီအစဉ်ရဲ့ပို့ထုတ်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်စင်ဘာဝေနိုင်ငံတော်ကစူရဆက်ချင်ဆန္ဒပြပွဲတွေတတိယနေ့နဲ့နောက်ဆုံးနေ့ရောက်လာတဲ့အချိန်မှာပဲခရီးရန်တင်းဥစီယာလည်းဖြစ်နိုင်ငံတကျွတ်လှရှားသူလည်းဖြစ်တဲ့အီဗန်မာဝါရီကိုလူညိုတပ်ဖွဲ့ကနေမှဖမ်းဆီးလိုက်ပါတယ်စပူးမှုဖြစ်အောင်လှုပ်ဆော်တယ်လို့ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးသွားတာဖြစ်တဲ့ကြောင်းလဲသူ့ရဲ့ရှင်းနေဖြစ်သူကအင်တာနက်လူမှုကွန်ရက်တွေကနေပြောဆိုလိုက်တာပါဖမ်းဆီးခံလိုက်ရတဲ့တင်းဥစီယာစင်ဘာဝေနိုင်ငံကိုတမရပြစ်နှစ်ပေါင်းများစွာအုပ်ချုပ်ခဲ့သူရောဘတ်မူဂါဘီကိုဆက်ကျင်တဲ့ဗီဒီယိုတွေကို2016ခုနှစ်တုန်းကအင်တာနက်လူမှုကွန်ရက်ဒီမှာဇက်တိုက်ဆိုသလိုပြန်ကြရကနိုင်ငံတော်ဝန်အစိုးရဆန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေပေါ်ပေါက်ခဲ့မှုပါတယ်။နောက်တစ်နေ့မှာပဲနှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့တဲ့အသက်93နှစ်ရွယ်မူဂါဘီကိုစစ်တပ်ကဖယ်ရှားခဲ့တာပါ။မူဂါဘီဆိုရကိုဆန့်ကျင်ပုံကံမှုနဲ့အေးအေးယူခံခဲ့ရတဲ့မော်ရီယန်ကိုလည်းတရားရေးလွတ်ပေးခဲ့ပါတယ်။လော်စာစီစေးအကြီးအကျယ်မြင့်တက်ခဲ့တဲ့ပေါ်အခုနောက်ဆုံးဆန့်ကျင်ဆန္ဒပြပွဲတွေနှစ်ရက်ကြာပေါ်ပေါက်ခဲ့ရကထိခိုက်တိုက်ချင်မှုတွေကြုံနေရပြီးမြို့တော်ဟာရီမှာလည်းအခြေအနေတွေဆက်လက်တင်းမာနေပါတယ်။ဇင်ဘာဝေလူ့သမားသမဂ္ဂဖွဲ့ချုပ်ကတော့ရချဆန္ဒပြကိုတိုက်တွန်းထားတဲ့အတွက်စီးပွားရေးလုပ်ငန်းတွေဘဏ်တွေကျောင်းတွေကလည်းတင်းလာနေကြတဲ့ကပိတ်ထားရပါတယ်။အင်တာနက်လူမှုကွန်ရက်တွေကိုလည်းမြို့ကန်တွေမနေ့ကတည်းကတုံးလို့မရပဲဖြစ်နေကြရတာပါ။ဇင်ဘာဝေနိုင်ငံကအကြီးဆုံးတယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီကိုဖြစ်တဲ့ Econet ကတော့သူ့ရဲ့အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေကိုအစိုးရကဖိအားပေးပိတ်ထားတဲ့အကြောင်းသုံးစွဲသူတွေထံကိုဒီကနေ့ပဲ Tax စာသားနဲ့ပေးဖို့အကြောင်းကြားထားပါတယ်။
ကဘာပတ်လမ်းကြောင်းတဲကိုအီရန်ကဂျိုဒူတလုံးလွှတ်တင်ဖို့စူးစမ်းမှုမအောင်မမြင်ဖြစ်ခဲ့ပေမဲ့ဂျိုဒူလွှတ်တင်တဲ့လောက်ရက်ကိုအမေရိကန်အစိုးရကဝေဖန်အပြစ်တင်လိုက်ပါတယ်။ဂျိုဒူကိုတည်ဆောင်သွားတဲ့ဒုံးပြန်ကကဘာပတ်လမ်းကြောင်းနဲ့ရအောင်လို့တွန်းတင်နိုင်လောက်အောင်အချိန်မရခဲ့လို့ဖြစ်တယ်လို့အီရန်တာဝန်ရှိသူတွေကပြောပါတယ်။အာကာသလေးလာရေးနဲ့ဂျိုဒူအစီအစဉ်ကစစ်ရေးသုံးဖို့ရည်ရွယ်ချက်မရှိတာကြောင့်ဆက်လုသွားမယ်လို့လည်းအီရန်နိုင်ငံကပြောကြားခဲ့ပါတယ်။အီရန်အနေနဲ့ပယ်ထိန်တုံးစမ်းသပ်မှုကို၈နှစ်မလုပ်ရလို့2015ခုနှစ်ထဲကကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ထားတာကြောင့်အခုဂျိုဒူလွှတ်တင်မှုဟာဒီဆုံးဖြတ်ချက်ကိုချိုးဖောက်ရာရောက်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြောကြားခဲ့ပါတယ်။ဒီဆုံးဖြတ်ချက်ဟာအီရန်နဲ့နိုင်ငံ၆နိုင်ငံကြားမှသဘောတူထားတဲ့သဘောတူညီမှုရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်။သမ္မတအိုဘားမားလက်ထက်ကသဘောတူထားတဲ့အဲ့ဒီသဘောတူညီချက်ထဲကနေသမ္မတထရမ့်ကတော့နှုတ်ထွက်ထားပါတယ
်။အမေရိကန်နဲ့ရုရှားတို့ကြားချုပ်ဆိုထားတဲ့1989ခုနှစ်နျူကလ িয়ার လက်နက်ဆိုင်ရာစာချုပ်ကိုရုရှားဘက်ကဖောက်ပြတယ်ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်ကနှုတ်ထွက်ဖို့ပြောဆိုထားတဲ့ပေါ်ဆွေးနွေးညှိနှိုင်းမှုတွေမှာတိုးတက်မှုမရတဲ့အကြောင်းနိုင်ငံတော်ဝန်ရှိသူတွေပြောဆိုလိုက်ကြပါတယ်။အမေရိကန်ဘက်ကညှိနှိုင်းမှုမရှိဘဲတောင်းဆိုချက်အတိုင်းဆုတ်ကန်ထားတဲ့အတွက်ဆွေးနွေးမှုတွေတိုးတက်မှုမရတာဖြစ်တဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအမေရိကန်နဲ့ထောက်နိုင်ငံခြားရေးဝန်ကြီးအန်ဒရီတွန်ဆင်နဲ့ဆွေးနွေးတဲ့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေး ကောက်ကိုကူကပြီးရုရှားဆူရမဲ့တက်စတင်နန္ဒကမနေ့ကပဲဖော်ပြခဲ့တာပါအမေရိကန်ဘက်ကလည်းဆွေးနွေးမှုတွေကစိတ်ပျက်စရာဖြစ်ရတဲ့အကြောင်းပြောဆိုခဲ့ပါတယ်နေပေါင်း30ကျော်ကြာသဘောတူညီချက်အရကီလိုမီတာ900ကနေ950အထိရောက်နိုင်တဲ့မြေပြင်ခြေဆိုင် cruise နဲ့ petting တဲ့ missile တုံးတွေကိုစမ်းသပ်ထုတ်လုပ်မှုတွေမလုပ်ဖို့တားမြစ်ထားပါတယ်ဒါမှလည်းရုရှားဘက်ကစာချုပ်ကိုချိုးဖောက်ခဲ့တယ်ဆိုပြီးတရက်ထရန့်ကသဘောတူညီချက်ကနေ8လဖေဖော်ဝါရီလ2ရက်နေ့မှာနှုတ်ထွက်မှာဖြစ်တဲ့အကြောင်းချင်းချောက်ပြောဆိုထားတာပါ
လူမှုကွန်ရက်ဆွဲနေသူတွေနဲ့မူရစေးဆွဲနေသူတွေရဲ့ပြုမှုဆောင်ရွက်ချက်တွေဟာအင်မတန်ဆင်တူတယ်လို့သိပ္ပံပညာရှင်တွေလေ့လာတွေ့ရှိခဲ့ပါတယ်။လူမှုကွန်ရက်ကိုအလွန်အကျွံသုံးဆွဲသူတွေဟာမူရစေးဆွဲနေသူတွေလိုပဲမှန်ကန်တဲ့ဆုံးဖြတ်ချက်တွေမချနိုင်တာတွေ့ရတယ်လို့အမေရိကန်ကမစ်ဆီဂန်ပြည်နယ်တက္ကသိုလ်နဲ့ဩစတြေးလျကမွန်နက်စတက္ကသိုလ်ကလေ့လာသူတွေတွေ့ရှိခဲ့တာဖြစ်ပါတယ်။ကဘာပေါ်မှာရှိသမျှလူဦးရေရဲ့၃ပုံ၃ပုံဟာလူမှုကွန်ရက်တွေကိုတုံးဆွဲနေကြတယ်။တချို့သူတွေကတော့အလွန်အမင်းကိုတုံးနေကြပြီးတော့ပတ်ဝန်းကျင်မှာဖြစ်နေတာတွေကိုလိုက်ရောညှိထွေဖြစ်အောင်မတုံ့ပြန်နိုင်တော့တာတွေ့ရတယ်လို့မစ်ရှိဂန်ပြည်နယ်တက္ကသိုလ်ကလက်ထောက်ပါမောက်ခဒါမက်ရှိကပြောပါတယ်။လေးလာမှုစီရင်ခံစာကိုပူးတွဲရေးသားသူလည်းဖြစ်တဲ့လက်ထောက်ပါမောက်ခမက်ရှိကသူတို့ရဲ့လေးလာချက်ကလူမှုကွန်ရက်တွေလိုရာထက်တုံးနေကြတဲ့ကိစ္စကိုအလေးထားကင်တွယ်ဖြေရှင်းလာကြဖို့မျှော်လင့်တယ်လို့ပြောပါတယ်လေးလာချက်မှာပါဝင်သူ81ယောက်ကိုသူတို့ရဲ့ဆုံးဖြတ်နိုင်စွမ်းဘလောက်ရှိသလဲလို့တိုင်းတာလေးလာခဲ့ကြတာပါမူရစေးဆွဲနေသူတွေအနေနဲ့ဘလောက်မှန်ကန်တဲ့ဆုံးဖြတ်ချက်ချနိုင်သလဲဆိုတာကိုတိုင်းတာတဲ့ Iowa Gambling Task စိတ်ပိုင်းဆိုင်ရာစမ်းသပ်မှုမျိုးလူမှုကွန်ရက်ဆွဲနေသူတွေကိုလုတ်ခဲတာဖြစ်ပါတယ်သူတို့ရဲ့ဆုံးဖြတ်ချက်ကဆိုးချိုးတက်ရောက်မှုတွေရှိလာမယ်ဆိုတာကိုသိရတဲ့လူမှုကွန်ရက်အလွန်အမင်းတုံးနေကြသူတွေဟာအန်ဒီယန်များတဲ့ဆုံးဖြတ်ချက်ကိုချလိရှိတာတွေ့ရှိခဲ့ကြပါတယ်ဒါတွေမကအဲ့ဒီသူတွေဟာလူမှုကွန်ရက်မတုံးရတဲ့အချိန်မှာလဲတုံးဖို့စိတ်ရောက်နေကြသလိုအေးရေးနဲ့အပြက်ခံကြတယ်လို့လေးလာမှုမှာပါဝင်သူတွေကပြောပါတယ်ရှင
်ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မှုတို့ကပြောပြပေးခဲ့တာပါအခုလွှင့်နေတဲ့ရေဒီယိုဒိုင်းရိုက်ထုတ်လွှင့်အစီအစဉ်ကို VOA ရဲ့အင်တာနက်ဝက်ဘ်ဆိုက်လိပ်စာ burmese.voanews.com ကနေလည်းနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ်။ရခိုင်ပြည်နယ်ကစီရေးပဋိပက္ခတွေနဲ့ပတ်သက်ပြီးမြမတက်မတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AA တို့ရဲ့ပြောဆိုချက်တွေမှာကွဲလဲတာတွေအတော်များရှိနေပါတယ်။အထူးသဖြင့်တော့ဇန်နဝါရီလ15ရက်နေ့ကဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာဖြစ်တဲ့တိုက်ပွဲမှာ AA တပ်ဖွဲ့ဝင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက် channel ထွက်ပြေးသွားတယ်လို့တပ်မတော်ဘက်ကပြောပြီးတော့ AA ကတော့ဒါကိုညင်းပါတယ်။ဒါနဲ့ပတ်သက်ပြီးတပ်မတော်နဲ့ AA နှစ်ဖက်စလုံးကိုဆက်သွယ်မေးမြန်းထားတဲ့ VOA ထိုင်းခြေစိုက်သတင်းကြောင့်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်တွင်းမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ကြားတိုက်ပွဲတွေပြင်းထန်လာနေသလိုတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့ထုတ်ပြန်ပြောဆိုနေတာတွေဟာတစ်ဖက်ကြားမှာကွဲလွဲချက်တွေရှိနေတာပါအင်ကာနေကမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ချန်စီယိုနားမှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင် AA တို့ကြားတိုက်ပွဲထိတွေ့မှုဖြစ်ပွားခဲ့ကြောင်းဒီတုဆက်ဆံရေးနဲ့စိတ်ဓာတ်ဆက်ဆင်ရေးညွှန်ကြားရေးမှူးရုံးဒုတိယညွှန်ကြားရေးမှူးတပ်မတော်တရင်မှန်ပြန်ကြားရေးဖွဲ့တွဲဖက်တွင်မှူးဘူမှုချုပ်စွန်မင်းထွန်းက VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်
ဒီကတည်းကလည်းမဟုတ်ဘူးလေ။ဒါကလည်းဒီလိုနဲ့ဖြစ်သွားတဲ့ပုံပါ။ဖြစ်သွားပြီးတော့ဒါကဒီကနေ့နိုင်ငံတကာကတရားထုတ်တဲ့အခြေအနေရှိပါတယ်။လေတော့ Champion ဘက်မှာကျွန်တော်တို့ဟိုသတင်းပေါ်နေရာလေးပြောရှိတယ်။ပုံတော့ဟိုတိုက်ပွဲဖြစ်သွားတာတော့ဆက်ပြောကြတဲ့ဖြစ်မှုဖြစ်သွားတော့မရှိသေးဘူးဗျ
။နေဆက်မှတ်တိုင်မှတ် PP 56လုံချုံရေးစခန်းကနေကြားဆောက်ရဲတပ်ဖွဲ့ကတပ်ဖွဲ့ဝင်တချို့နေဆက်ချန်စီယူတချို့လုံချုံရေးဆောင်ရွက်နေစဉ်မှာစခန်းရဲ့တောင်ဘက်မီတာ1900တိုးအရောက်မှာ AA ဖွဲ့ထောင်ထားတဲ့မိုင်းတလုံးနေမီပောက်ကွဲခဲ့ပြီးထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေဇန်နဝါရီလ15ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်အစိုးရတိုက်ပွဲဖြစ်စဉ်နေရာကိုတပ်မတော်လှုပ်ရှားစစ်ကြောင်းနဲ့နေကြာဆောင်တပ်ရဲတပ်ဖွဲ့ပူးပေါင်းဖွဲ့တို့တွားရောက်ပူးပေါင်းစဉ်ဖြစ်စဉ်နေရာကိုမရောက်မီမီတာ400กว่าမှာခမိုင်းအား50ဦးခန့်ရှိတဲ့ AA ဖွဲ့ကနေအသစ်ဆောက်ကြိုဖြတ်တောက်တိုက်ခိုက်ခဲ့လို့အပြန်အလှန်ထိတွေ့မှုရှိပွားခဲ့ပြီး AA တပ်ဖွဲ့ကနေနိုင်ငံနယ်နိမိတ်ချန်စီယိုအပြင်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကိုစုခွာထွက်ပြေးသွားတယ်လို့ဖော်ပြထားပါတယ်တိုက်ပွဲဖြစ်စဉ်နေရာဤဒီပိုင်းမှာ AA ဘက်ကအသင့်ဆောက်ကျူနေရာယူထားတဲ့ပြစ်ချင်းတွေနဲ့နိုင်ငံနယ်စပ်ချန်စီယိုမှာအကျယ်၄ဘီအမြင့်၅ဘီခန့်ရှိဖျက်ဆီးထားတဲ့နေရာ၄နေရာကိုတွေ့ရှိရပြီးမိုင်းထိဖြစ်စဉ်ကြောင့်နေကြာဆောက်ရဲတပ်ဖွဲ့ဝင်တို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။မနေ့ကအင်ကန်နေတိုက်ပွဲဖြစ်ပွားပြီး AA ဘက်ကနေဘင်္ဂလားနေမီတဲ့ဆုတ်ခွာထွက်ပြေးသွားတဲ့ဆိုတဲ့တပ်မတော်ရဲ့ထုတ်ပြန်ချက်ပေါ် AA ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုညင်းဆိုထားပါတယ်။
ဒီကွေးချင်းလည်းကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကပ်ပြီးသားရဲ့ဘာညာဆိုတဲ့ဥစ္စာတော့အဲ့လိုမျိုးဖြစ်ခင်တုန်းကမရှိဘူးကြာနော်ကျွန်တော်တို့ကတော့ကျွန်တော်တို့ရခိုင်နယ်မြေကမှာပဲကျွန်တော်တို့ကပ်ပြီးဝန်ကျင်နေရတာဖြစ်တယ်အဲ့ဒီဘင်္ဂလားဒေ့ရှ်မှာတောင်းနေကြပါအကြောင်းမှမရှိဘူးဒါကျွန်တော်တို့ကဟိုရှိရှိနေနေပြောနေတာပေါ့ဒီဘက်ကထုံးညာတိုင်းပေါ့ကြာနော်ကျွန်တော်တို့က ဒီမောင်တော်မျိုးနဲ့အစအဲ့ဒီမောင်တော်မျိုးနဲ့ဒီမှာဖြစ်တဲ့တိုင်းပြည်မှာဗမာတပ်မလို့ဖက်ကနေဖြူးကြဆုံးနေကြဒါနဲ့ကျွန်တော်တို့ကမြင်တယ်တနင်္ဂနွေနေ့မှာလဲပူရီတောင်မြို့နယ်တရက်ပြင်းကြီးွာနေမှာသမရောနဲ့အီအီဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့ရမှာနှစ်ဖက်တိခါကြဆုံးမှုတွေရှိခဲ့တယ်လို့သမရောသတင်းမှပြန်ကြားရေးဖွဲ့တွဲဖက်တွင်းမှုဘူမှုချုပ်စောမင်းထွန်းကပြောပါတယ်
ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ ဒီကနေ့မှာသူတို့လက်နေကြီးတဲ့ခန်းတိလို့ပြေးသွားတယ်အဲ့ဒါဖြစ်နိုင်ခြေရှိတာကတေတုံရဲ့နေ့မှာသူတို့လက်နေကြီးတဲ့ခန်းတိလို့ပြေးသွားတယ်အဲ့ဒီရှားကြီးရွာကတန်ကလေးအမျိုးသမီးတယောက်နဲ့ပုံရိုလ်ရွာကတန်ကလေးအမျိုးသားလေးယောက်ကိုလောင်းနေဖြစ်နိုင်တယ်လို့ကျွန်တော်တို့အဲ့လိုသုံးသပ်ကြ။မနေ့ကတည့်ရက်ထဲမှာပူရီတောင်မောင်တော်နဲ့ရတိတောင်မြို့နယ်ထဲမှာတိုက်ပွဲလေးနေရာဖြစ်ပ ကို AA ဘက်က စီးနင်း တိုက်ခိုက်ခဲ့ပြီးနောက်မှာ ရခိုင်တမရော်ပေါ် နေနေစစ်စီရေး လှုပ်ဆောင်သွားဖို့ကိစ္စကို နိုင်ငံတော်သမ္မတရုံးကနေ ညွှန်ကြားပြီး တိုက်ပွဲတွေဆက်စပ်ဖြစ်ပွားလာနေတာပါ မြန်မာစစ်တပ်နဲ့ AA လက်နက်ကိုင်အဖွဲ့တို့ နှစ်ဖက်တိုက်ပွဲကြောင့် ကြောက်တော်၊ဘူတီတောင်၊ရတိတောင်၊ဘုံလုံးကျွန်းမြို့နယ်တွေဘက်မှာ ရွာသား 9000 ကျော် ဒုက္ခသည်ဖြစ်နေ စစ်ဘေးသိမ်းရှောင်နေရပါတယ်ခင်ဗျာ
နိုင်ကိုရင်သတင်းပေးပို့ထားတာပါ အခုဆက်ပြီးတော့ရှမ်းပြည်နယ်အတွင်းမှာစီရေးဆိုင်ရာလက်တလုံးသတင်းတွေကိုတင်ဆက်ပေးကြပါမယ်။ပလောင်လက်နက်ကိုင်အဖွဲ့ကစစ်ပွဲကြီးရပ်တန့်ပြီးတွေ့ဆုံဆွေးနွေးဖြေရှင်းမှုအသိရှိတယ်လို့ပြောပါတယ်။တရက်ပိုင်းတွင်ပြီးဆုံးသွားတဲ့ဗဟိုကော်မတီနှစ်ပတ်လည်အစည်းအဝေးအပြီးထုတ်ပြန်ချက်ထဲမှာအဲ့ဒါလို့ပြောထားတာပါ။လောလောဆယ်မှာတိုက်ပွဲတွေမဖြစ်သလောက်ရှိနေပေမဲ့တပ်မတော်ဘက် ူစီးတင်ပြပေးထားပါရဲ့ရှင်
။ဟုတ်ကဲ့ PSLF TNLA ကတအံပလောင်လက်နက်ကိုင်ဖွဲ့ဟာဒီရက်ပိုင်းတွင်နှစ်ပတ်လည်အစီအဝေးကျင်းပခဲ့ပြီးတနစ်တာလုပ်ငန်းစဉ်တွေကိုပြန်လည်သုံးသပ်ခဲ့တယ်လို့ရှင်းလုပ်ငန်းစဉ်တွေကိုလည်းချမှတ်ခဲ့ကြပါတယ်။ဒီစီဝေးမှာအဓိကဆုံးဖြတ်ခဲ့တာနဲ့ပတ်သက်ပြီးတအံပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတအိုက်ကျော်ကအခုလိုပြောပါတယ်။
ဒီကြော်ဇူလိုင်ကိုကျွန်တော်ဆက်ပြီးမှဆောင်ရကြမယ်ဒီကျွန်တော်ရဒီပြည်သူ့ဆွေးနွေးပွဲအတွက်လည်းဒီလိုဆက်ဆံတာရှိတယ်ဆက်ပြီးရှိတယ်ဟောပါလို့ဒီပြည်သူ့ဆွေးနွေးမှုလည်းဒီကြောင်သူကကျိုးဆက်လက်ကျူပါခဲ့တော့မယ်အဲ့လိုဒီကဒီဆိုတဲ့ချက်တွေရှိ
တဲ့အံပလောင်အဖွဲ့အပါဝင် MNDAA ကိုကန် AA ရခိုင်အဖွဲ့ရင်းနဲ့အစိုးရရဲ့ငင်းချမ်းရေးကော်မရှင်ဟာဒီလအတွင်းမှာနောက်တစ်ကြိမ်တွဲဆုံဆွေးနွေးဖို့ရှိတယ်ဆိုတာဒီဇင်ဘာလ12ရက်နေ့တွဲဆုံပွဲပြီးချိန်ကလေးကပြောဆိုထားပေမဲ့ရည်တိကျကိုတော့ထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။ဒီဇင်ဘာလ21ရက်နေ့ကတော့တမ်ဘရော်ကာကွယ်ရေးဦးစီးချုပ်ယုံကကချင်နဲ့ရှမ်းပြည်နယ်မှာရှိတဲ့စစ်ထဏာချုပ်နယ်မြေ၅ခုမှာလေးလတာစီရင်လှုပ်ရှားတာတွေရပ်ဆိုင်ပြီးအပြည့်အစာချုပ်ကိုလက်မှတ်မြေထိုးသေးတဲ့အဖွဲ့ရင်းနဲ့ဆွေးနွေးသွားမှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ဒီလိုကြေညာချက်ထုတ်ပြန်ပြီးတဲ့နောက်ဒေတာရင်းစီရင်အခြေအနေကိုဗိုလ်မှူးတအိုက်ကျော်ကအခုလိုဆက်ပြောပါတယ်။
ဒီ20ရက်နေ့နောက်ပိုင်းကြီးရဲ့နောက်ပိုင်းမှာဒီလို23လောက်မှာဒီတော့ခံရုံနဲ့ရွှေမော်ကြီးရောအထက်နောက်မှာဒီလိုခံတော်လို့စားရှိတယ်အဲ့မှာသူကဖူးတလာတော့အဲ့ဘယ်စတိတ်မူကဒီလိုပိုင်းလောက်ပါရှိခဲ့အဲ့ဒီနောက်ပိုင်းမှာတော့ရှိတယ်ဒါပေမဲ့သူကြတာဒီကျွန်တော်သွားလာတဲ့နေတဲ့နေရာပေါ်ဒီကတော့ဒီဈမ်းခံရုံနဲ့မှတူလို့နေပြီပါအခုစကားတူတွေတက်ပြီးသူချဲတယ်အဲ့ဒီလိုကြီးရလောက်တာဆက်လက်ခုရှိတယ်ကျွန်တော်တို့ချက်တန်းတော့လာနေရလို့ရှာနေရမှာအဲဒီစကံပြန်တယ်တော့ကျွန်တော်တို့လည်းဒီတွားလာအတွေ့အကြုံလာရတော့လေ့ကျက်သွားတယ်ဒီလားဒီတိုင်းမစိမ့်တော့တိုင်ဝဲကလုံးဝ ရတော့နိုင်တဲ့အဆင်မရှိဘူးပေါ့
တမရော်ဒရင်မှန်ပြန်ချာရေးအဖွဲ့ကတော့ကုတ်ခိုင်မျိုးနယ်မှာတိုက်ပွဲဖြစ်ပွားတဲ့တရင်ဟာမှန်ကန်မှုမရှိကြောင်းတရင်ထုတ်ပြန်ထားတယ်လို့တမရော်အနေနဲ့စခန်းသစ်တိုးချဲ့တာလည်းမရှိကြောင်းညှင်းဆိုထားပါတယ်ပြီးခဲ့တဲ့နှစ်တွေကရှမ်းပြည်နယ်မြောက်ပိုင်းမြို့နယ်အတော်များများမှာမကြာခဏထိတွေ့တိုက်ပွဲဖြစ်လေရှိတဲ့တမရော်နဲ့တအန်းပလောင်အဖွဲ့ကြားမှာတိုက်ပွဲတွေရက်ဆိုင်နေချိန်ဒီကနေ့ဗိုလ်တူးနေ့မနက်ပိုင်းမှာတော့တီဘောမျိုးနယ်အတွင်းမှာ SSPP ခေါ်ရှမ်းပြည်တိုးတက်ရေးပါတီနဲ့ RCSS ခေါ်ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီကြားမှာတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့ကြောင်းဒေသခံတွေကပြောပါတယ်လက်ရှိတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုတီဘောမျိုးကကယ်ဆယ်ရေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ်
အဲဖြစ်တာကတော့တို့ဒီနားကန်ရဲ့နောက်ဖက်လုံဝိုင်းရောပေါ့နော်အဲ့ဒီနီးနားမှာဖြစ်တာပါအမနက်ခုနနာရီလောက်တည်းကစပြီးတော့ဖြစ်နေကြတာ7လောက်မိဘလောက်ကနေသွားတယ်လို့သူတို့ပြောတယ်ဒေသခံတွေကတော့ဟာကျွန်တော်တို့ကအဲ့ဒီဘက်အချမ်းရောက်နေတယ်ဒီမှာလုံဝံရွာကဆက်ပြေးလာတဲ့ဟိုရွာသားတွေကိုကျွန်တော်တို့လက်ဖက်မှာသွားချူပြီးတော့မှဟိုကျွန်တော်နားခံဖုံးကြောင်ပို့ပေးခဲ့တယ်အခုနောက်ထပ်ကုန်းစော့မှာလည်းအဲ့လိုပဲဟိုလှမ်းကူညီတောင်းလာလို့ဟိုအဲ့ကိုကျွန်တော်သွားနေရတယ်
လုံဝံရွာကလူ30ကိုခေါ်လာပြီးဘုန်းကြီးကျောင်းကိုပို့ပေးခဲ့တာဖြစ်ကြောင်းနဲ့ကုန်းစော့ရွာသားတွေကတော့တောင်ရရိပ်သိမ်းချိန်ဖြစ်တာကြောင့်ပြစ်ကတ်တန်တွေညင်သွားချိန်မှာတခြားကိုမတော်တော့ပဲရွာမှာပဲဆက်လက်နေထိုင်နေကြောင်းပြောပါတယ်ဒီလ13ရက်နေ့ကလည်းတီဘောမျိုးနဲ့နားမခေါ်ကြီးရွာဘက်မှာရှမ်းတပ်ဖွဲ့နှစ်ခုကြားတိုက်ပွဲတစ်ချိန်ဖြစ်ပွားခဲ့တာကြောင့်ရွာသားတွေတိမ်းရှောင်ထွက်ပြေးခဲ့ရပါတယ်ဒီလ၈ရက်နေ့ကတော့ MNDE ခေါ်ကိုကန်းအဖွဲ့ကလူသစ်စုဆောင်တာကြောင့်ကြီးရွာ၅ရွာကလူ900လောက်ဟာကုန်းလုံမြို့ဟိုလီကြီးရွာကိုတိမ်းရှောင်လာခဲ့ရပါတယ်။ဆင်းရဲနေ့မှာနေမီအခြေအနေတည်ငြိမ်သွားပြီဖြစ်တာကြောင့်အားလုံးနေရရင်ကြီးရွာကိုပြန်သွားပြီဖြစ်ကြောင်းကုန်းလုံမြို့နယ်အုပ်ချုပ်ရေးမှူးဦးအင်းရွယ်လှိုင်ဘူးက VOA ကိုပြောပါတယ်။လူသစ်စုဆောင်စဉ်ကဖမ်းဆီးသွားသူ15ယောက်ရှိခဲ့ရမှာ3ယောက်ဟာပြန်လည်ထွက်ပြေးလွတ်မြောက်လာခဲ့ပြီးကျန်သူတွေလွတ်မြောက်ရေးအတွက်ကိုလည်းဆောင်ရွက်နေကြောင်းဦးအင်းရွယ်လှိုင်ဘူးကပြောပါတယ်။ MNDA ဘက်ကတော့ဒီလိုလူသစ်စုဆောင်တာမရှိကြောင်းညှင်းဆိုထားပါတယ်။ရှမ်းပြည်နယ်အတွင်းလက်တလောဖြစ်ပွားနေတဲ့အခြေအနေတွေကိုမေးမြန်းနိုင်ဖို့အရှိမြောက်တိုင်းစစ်ဌာနချုပ်ကပြောရေးဆိုခွင့်ရှိသူကိုဖုန်းခေါ်ဆိုခဲ့ပေမဲ့လက်ခံဖြေဆိုတာမရှိခဲ့ပါဘူး။
ကိုမိုးစောတင်ပြပို့ထားတာပါရှင်အခုဆက်ပြီးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းလွှာတပုတ်ကိုနားဆင်ရပါမယ်ဝင်းကြီးချုပ်ထရီဆာမေကဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂကနေမလကုန်ပိုင်းမှာနှုတ်ထွက်နိုင်ရေးကို EU နဲ့ညှိနှိုင်းခဲ့တဲ့သဘောတူညီချက်ကိုဗြိတိန်လွှတ်တော်မှမနေ့ကမဲခွဲခဲ့ရမှာသမိုင်းတွင်လောက်အောင်ကန့်ကွက်မဲအများစုနဲ့အပြတ်အသတ်ရှုံးခဲ့ပါတယ်သူရဲ့ Conservative Party လွှတ်တော်အမတ်တွေကပါကန့်ကွက်ခဲ့ပေမဲ့ထရီဆာမေကတော့ထောက်ခံမှုရအောင်ဆက်ပြီးစူးစမ်းမယ်လို့ပြောနေပါတယ်ဝင်းကြီးချုပ်ထရီဆာမေရဲ့ EU ကနေနှုတ်ထွက်ရေးညှိနှိုင်းမှုကိုမနေ့ကလွှတ်တော်မှအကြီးအကျယ်ကန့်ကွက်ခဲ့ပြီးတဲ့နောက်သူ့ပေါ်အယုံကြည်မရှိအဆိုကိုဒီကနေ့မဲခွဲဖို့ရှိပါတယ် EU ကတော့ဗြိတိန်နိုင်ငံအနေနဲ့ EU နဲ့ညှိနှိုင်းသဘောတူတာတွေမလုပ်ပဲဒီတိုင်းထွက်သွားမယ်ဆိုရင်တော့အထူးကိန့်နှင်နာမှုတွေနဲ့ရင်ဆိုင်ရမယ်လို့သတိပေးထားတာပါလန်ဒန်မြို့ကနေသတင်းတော့ Henry Ridgewell ပေးပို့ထားတဲ့သတင်းလွှာကိုဒေါက်ခင်ဆူဝင်းကပြောပြမှာပါရှင
်ကောင်းပါပြီရှင်မနေ့ကအင်္ဂါနေ့ညကဗြိတိန်ပါလီမန်အပြင်ဘက်မှာ EU ဥရောပသမဂ္ဂကနေနှုတ်ထွက်ရေး EU နဲ့သဘောတူညီချက်ကိုထောက်ခံသူတွေနဲ့ကန့်ကွက်သူတွေအပြိုင်ဆိုင်ဆန္ဒပြခဲ့ကြပါတယ်။တော်တော်တွေမှာတော့ EU နဲ့ညှိနှိုင်းမှုအစိုးအကြီးအကျယ်ကန့်ကွက်ခံခဲ့ရတာကြောင့်နိုင်ငံရေးဇက်ရှင်တက်လာခဲ့ပါတယ်။တော်တော်ဥက္ကဋ္ဌ John Burkhouse က
The eyes to the right 202 The nose to the left
ထောက်ခံမဲ200မဲကန့်ကွက်မဲ432မဲလို့ကြေညာလိုက်တာပါ။ဗြိတိန်နိုင်ငံရဲ့တမိုင်းမှာအာဏာရပါတီအနေနဲ့မကြုံစဘူးမဲ230ရှုံးခဲ့တာဖြစ်ပါတယ်ပုံမှန်အားဖြင့်တော့အာဏာရပါတီဒီလိုသာရှုံးခဲ့ရင်ဝင်းကြီးချုပ်နှုတ်ထွက်ပေးရမှာဖြစ်ပေမဲ့ထရီဆာမေးကတော့ဆက်ပြီးစူးစမ်းမယ်လို့ကြုံဝါနေပါတယ
် The government has heard what the house has said tonight but I ask members on all sides
ဒီနေ့ညလွှတ်တော်ကပြောတဲ့အဖြေကိုကျမတို့ကြားသိရပါပြီဒါပေမဲ့ဒီကိစ္စကိုပြေလည်စေချင်ကြတဲ့ဗြိတိန်ပြည်သူတွေရဲ့အတန်ကိုနားထောင်ကြပါလို့ပါတီအားလုံးရဲ့အမတ်တွေကိုမြစ်တာရက်ခံပါတယ်
။အထိုက်ခံလီဘာပါတီခေါင်းဆောင်ဂျယ်ရမီကော်ဘင်ဦးဆောင်ပြီးတော့လွှတ်တော်မှာဝင်းကြီးချုပ်အပေါ်ယုံကြည်မရှိအဆိုကိုဒီကနေ့မဲခွဲကြမှာဖြစ်ပါတယ်
။ She cannot seriously believe that after 2 years of failure
ဤနေကြီးနေတာမအောင်မြင်ပဲနှစ်နှစ်အကြာဒီနိုင်ငံကပြည်သူတွေအတွက်ကောင်းမွန်တဲ့သဘောတူညီမှုတွေရအောင်စိတ်သက်ညှိနှိုင်းနေတာတွေသူစွမ်းဆောင်နိုင်တယ်လို့လေးလေးနက်နက်သူယုံကြည်နေတာတော့မဖြစ်သင့်ပါဘူး
။ဝ ဝင်းကြီးချုပ်ထရီဇာမေက EU နဲ့သဘောတူညီချက်ကိုမနေ့ကသူရှုံးနေခဲ့ပေမယ့်ဒီကနေ့ယုံကြည်မရှိအဆိုမဲခွဲရမှာတော့သူအနိုင်ရဖို့များပါတယ်။အများသဘောတူညီမှုရအောင်သူရှေ့ဆက်စ조사မယ်လို့လည်းဆိုပါတယ်။အမတ်တွေကျင်းနေအောင် EU အနေနဲ့ဒီတဲ့ပိုအလျှော့ပေးကမ်းလှမ်းဖို့ EU ကိုသူဆွဲဆောင်ပြီးအကောင်းဆုံးကိုမျှော်လင့်နေပုံရတယ်လို့ဗြိတိန်နိုင်ငံရဲ့ဥရောပပြည်ပြင်ပြောင်းလဲရေးအစီအစဉ်ပါမောက်ခအာနန်မဲနန်ကတုံ့တက်ပါတယ်။
A fig leaf, if you like, to allow them to say, I had my concerns, they've been assuaged by this document from the European Union.
မတ်တွေကိုပြောဝင်ပေးလိုက်ပါ။အချက်ဖုံးနဲ့တဖန်းရွက်လိုပေါ့ဗျာ။ EU နဲ့သဘောတူထားတဲ့စာရွက်စာတမ်းမှာအလျှော်ပေးတာတွေပါတဲ့အတွက်စိုးရိမ်မကင်းဖြစ်ခဲ့ကြတာပါ။အခုတော့စိတ်ပြောင်းပြီးဝန်ကြီးချုပ်နဲ့အတူထောက်ခံမဲပေးမယ်။ဒါမှမဟုတ်အနည်းဆုံးတော့ကြားနေမယ်ပေါ့ဗျာ။
ဒါပေမဲ့ EU ကတော့နောက်ထပ်ထပ်ပြီးညှိနှိုင်းဝင်မပြီးတော့ပါဘူး။မနေ့ကဗြိတိန်လွှတ်တော်မှာမဲရှုံးပြီးတဲ့နောက် EU ကော်မရှင်ဥက္ကဋ္ဌJean Claude Juncker ကအစီအစဉ်စနစ်တကျမရှိဘဲဗြိတိန်နှုတ်ထက်သွားဗြိတိန်နိုင်ငံနှုတ်ထက်ခဲ့ရင်နစ်နာမှုတွေတိုးလာမယ်လို့ပြောဆိုခဲ့ပါတယ်။ဒီချိန်ထဲမှာပဲလွှတ်တော်အပြင်ဘက်မှာဆန္ဒပြသူတွေအတန်တွေကပိုပြီးကြေလောင်နေပါတယ်။ EU ကနေမခွဲထွက်ခြင်းနဲ့ဆန္ဒပြသူ Gabby Roth ကတော့
80% of people my age are wanting to remain in the EU. And yeah, that voice is ကျွန်မလည်းတက်တူရွယ်သူ80ရာခိုင်နှုန်းလောက်က EU ထဲမှာပဲဆက်ပြီးနေကြတာပါ။ EU ကနေခွဲထွက်ခြင်းနဲ့အသက်ကြီးတဲ့မျိုးဆက်တွေရဲ့အတန်ကကျွန်မတို့အတန်တွေကိုလွှမ်းသွားတာပါ။ကျွန်မတို့မျိုးဆက်တွေကသာ EU ကနေခွဲထွက်တဲ့အကျိုးဆက်တွေနဲ့အချိန်အကြာဆုံးရင်ဆိုင်ကြရမှာပါ။
EU ကနေခွဲထွက်ရေးထောက်ခံသူ Owen Reid ရဲ့အတန်ကတော့
So many benefits of a sleep in the European Union, and the most of all, we can take back control of it. EU ရဲ့ကိုခွဲထွက်ရင်ကျွန်တော်တို့အကျိုးများအများကြီးရမှာပါ။အများ
ဖြစ်တော့ကျွန်တော်တို့ဆွလုတ်ခဲ့ရတဲ့ပေးထားခဲ့ရတဲ့လုပ်ပိုင်ခွင့်တွေကိုပြန်ပြီးတော့ထိန်းချုပ်နိုင်မှာဖြစ်ပါတယ်။ဗြိတိန်နိုင်ငံဟာအစိုးမရတဲ့နိုင်ငံရေးရည်စိမ်နဲ့မျောနေတဲ့သဘောပါပဲ။ဒါပေမဲ့တေးကြတာတစ်ခုကတော့လာမယ့်သတင်းပတ်တွေအတွင်းလွှတ်တော်ထဲမှာဘာတွေပဲဖြစ်ဖြစ်ဗြိတိန်လူပေါင်းတိုင်းဝိုင်းကြားသဘောထားကွဲလွဲမှုတွေကိုရင်ကြားစေဖို့ကတော့အချိန်တော်ယူရအောင်မှာဆိုတာပဲဖြစ်ပါတယ်ရှင်
။ဒေါက်တင်ဆိုဝင်းပြောပြခဲ့တာပါရှင်။ဒီကနေ့ညနေပိုင်းအတွက်ကသတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။အခုအစည်းအဝေးတွေအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါရှင်။
EU ရောပါတမကကနေဗြိတိန်နှုတ်ထွက်သွားပြီးနောက်ပိုင်းနှစ်ဖက်ဆက်ဆံရေးနဲ့ပတ်သက်လို့သဘောတူညီချက်တွေကိုဗြိတိန်ပါလီမန်မှာပယ်ချခံခဲ့ရပြီးနောက်မှာပဲဗြိတိန်ဘက်ကအဓိကတောင်းဆိုချက်တွေကိုပြောင်းလဲခဲ့မယ်ဆိုရင်သဘောတူညီချက်အစ်တစ်ခုရအောင်ဆွေးနွေးဖို့အသင့်ရှိရဲ့အကြောင်း EU ကပြောဆိုလိုက်ပါတယ်။ကုန်သွယ်ရေးနှစ်ဖက်နိုင်ငံသားတွေတွားလာခွင့်ရရေးစားရပါဝင်တဲ့ EU နဲ့ဗြိတိန်စိုးရိမ်တို့ကြားရရှိထားတဲ့သဘောတူညီချက်ကိုတော့ဗြိတိန်လွှတ်တော်မှာမနေ့တုန်းကအပြတ်သတ်နဲ့မဲခွဲပယ်ချလိုက်တာပါ။အမေရိကန်ဆူရလုံငန်းတချို့ရပ်ဆိုင်ထားတဲ့အချိန်မှာလဆာမရကြတဲ့ဝန်ထမ်းတွေကိုနောက်ပိုင်းမှာလဆာတွေပြန်ပေးမယ်ဥပဒေမူကြမ်းတရက်ကိုဒီနေ့သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးအတည်ပြုဖို့ရှိနေပါတယ်။ဒါမှမဟုတ်သမ္မတနဲ့တိုက်ခတ်ဒီမိုကရက်တစ်ဘဏ္ဍာရေးအသုံးစရိတ်အတွက်စစ်ဆန်ညှိနှိုင်းလို့မရသေးတဲ့အတွက်ဘယ်အချိန်မှာလဆာရမလဲဆိုတာကတော့မရေမရဖြစ်နေသေးပါ။အမေရိကန်ပြည်ထောင်စုရဲ့ရှင်းနေချုပ်အဖြစ်သမ္မတကအဆိုပြုထားတဲ့ဝီလျံဘားကိုအတည်ပြုတဲ့မင်းအထက်လွှတ်တော်တရားရေးကော်မတီမှာဒီနေ့ဒုတိယနေ့ဖြစ်ဆက်လက်ကြားနာဆက်စည်းမှာဖြစ်ပါတယ်။အမေရိကန်သမ္မတယူကော့ပွဲမှာရုရှားရဲ့စုဖက်မှုတွေရှိမရှိအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေကိုလွတ်လွတ်လပ်ဆက်လုပ်နိုင်မလားဆိုတဲ့မေးခွန်းတွေကိုတော့အင်္ဂါနေ့ကပထမနေ့ဖြစ်ကြားနာမှုအတွင်းမှာလွှတ်တော်မှတ်တွေကအဓိကမေးခွန်းထုတ်ဆွေးနွေးခဲ့ကြတာပါ။ကင်ညာနိုင်ငံနိုင်ဝီမြို့တော်ကဟိုတယ်တစ်ခုနဲ့ရုံးနေရှိတဲ့နေရာကိုစီးနင်းတက်ခတ်မှုတွေအဆုံးသတ်သွားပြီဖြစ်တဲ့အကြောင်းသမရဦးရောကင်ညာတာကကြေညာလိုက်ပါတယ်။ဒူးစစ်ဒီတူဟိုတယ်ဝင်တွေကတက်ခတ်မှုမှာအရသာ14ဦးတည်ဆိုပြီး900လောက်ကိုလွန်ယူတဲ့ပုံနဲ့ကတ်တင်နိုင်ခဲ့တဲ့အကြောင်းလဲဒီနေ့စောပိုင်းနိုင်ငံကိုပြောကြားတဲ့မင်းကမှသမရကပြောခဲ့တာပါ။တက်ခတ်မှုမှာပါဝင်သူအကြံပေးသမားတွေအားလုံးတုတ်တွင်ရှင်းလင်းလိုက်ကြောင်းလဲပြောဆိုခဲ့ပါတယ်။
တရင်ချင်းချက်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးတော့အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ်။အခုကျမတို့ထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 ဂျူလူကထုတ်လွှင့်ပေးမယ် VOA TV အစီအစဉ်တွေကိုကြည့်ရှုနားဆင်နိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington. Thank you.